2022ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ကအမေရိကန်သမ္မတဂျိုးဘိုင်တင်ပြဋ္ဌာန်းခဲ့တဲ့မြန်မာစစ်ကောင်စီကိုစီးပွားရေးအရာပိတ်ဆို့ဒဏ်ခတ်တဲ့အမိတ်အမှတ် 143/14 ကိုနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်မြန်မာစစ်ကောင်စီရဲ့အရေးပေါ်အခြေအနေထုတ်ပြန်ပြီးတဲ့နောက်ပိုင်းအမေရိကန်သမ္မတဂျိုးဘိုင်တင်ကအဲ့ဒီလိုကြေညာချက်ထုတ်ပြန်လိုက်တာပါဒီလိုတက်တန်းတိုးလိုက်တဲ့ကြေညာချက်ကိုသမ္မတဂျိုးဘိုင်တင်လက်မှတ်နဲ့ဖေဖော်ဝါရီလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာစစ်တပ်ဟာဒီမိုကရေစီနီးကျရွေးကောက်ခံအရသာအစိုးရကိုဖျောက်ချပြီးခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့တယ်လို့ရေးသားထားပါတယ်ဒါအပြင်နိုင်ငံရေးသမားတွေလူ့ကိုယ်ရေးလှုပ်ရှားသူတွေသတင်းမီဒီယာတွေနဲ့ဘာသာရေးခေါင်းဆောင်တွေအပါအဝင်လူပေါင်းများစွာကိုဖမ်းဆီးတာတပ်ဖြတ်တာတွေကျူးလွန်ခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်ဒီလိုစစ်ကောင်စီရဲ့လုံရဟာမိမိတို့အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးရာမူဝါဒတွေကိုထူးခြားတဲ့ချိန်ချောက်မှုတွေပါဖြစ်နေပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီဘောဒဏ်ခတ်တဲ့အမိတ်အမှတ် 143/14 ကိုထပ်မံပြီးတစ်နှစ်တက်တန်းတိုးရတာဖြစ်တယ်လို့လည်းအင်ဗျူတော်ရဲ့ကြေညာချက်မှာပါရှိပါတယ်ခင်ဗျာ။